တမရဥသိစိတ်ဟာဒီမိုကရေစီမဟာမိတ်များအဖြစ်နဲ့စူပေါင်းဖွဲ့စည်းထားတဲ့နိုင်ငံရေးပါတီဆက်ပါတီကကိုစလယ်ရီကိုဒီနေ့နေပြီးတော့မှတွေ့ဆုံခဲ့ပါတယ်။ဒီပါတီတွေရဲ့တပြားချက်တွေကိုအရေးတူပြတ်ကြားဆွေးနွေးပေးခဲ့တဲ့အတွက်တက်ရောက်ဆွေးနွေးသူတွေကကျင်းတဲ့အားရမိတယ်လို့ VOA ကိုပြောကြားခဲ့ပါတယ်။ဒီအကြောင်းပြေဆိုကြတဲ့ဆက်သွယ်ဆောင်ရွက်ထားတဲ့ကိုစိုးဝင်းလိုင်ကပြောပြ
င်စင်တို့ဒီကနေ့မနေ့9နာရီကနေနေ့လယ်တနာရီအထိနေပြည်တော်မှာတွေ့ဆုံခဲ့ကြတာပါတမရနဲ့တွေ့ဆုံစဉ်ရခိုင်ပြည်နယ်အတွင်းမကြသေးခင်ကဖြစ်ပေါ်ခဲ့တဲ့စူပူအောင်ကြွားမှုတွေကိစ္စကိုပထမဆုံးတင်ပြဆွေးနွေးခဲ့တဲ့အကြောင်းဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ RNDP ရခိုင်တိုင်းသားများတိုးတက်ရေးပါတီအထွေထွေတွင်ရမှုဦးဦးလာစောကပြောပြပါတယ
်ကျွန်တော်တို့ကအဲဒီလက်တလောဖြစ်ခဲ့တဲ့ issue တွေကိုကျွန်တော်တင်ပြပါအဓိက issue ကတော့ကျွန်တော်တို့စစ်တပ်မှာဖြစ်ခဲ့တဲ့ riot တွေပေါ့လေကျွန်တော်တို့ဒီ Bangli Ranger နဲ့ဖြစ်တဲ့ကိစ္စတွေပေါ့အဲဒီမှာဟိုအခုလေကျွန်တော်တို့ဒီအဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုအမြင်မချင်းကြောက်ဘူးဗျာဒီ Ranger ဆိုတဲ့ဟာနဲ့တမိုင်းကြောက်တာမချင်းတဲ့အတွက်ကျွန်တော်တို့ကတော့ဟိုမြန်မာသမိုင်းပညာရှင်တွေနဲ့ကမြန်မာသမိုင်းပညာရှင်တွေနိုင်ငံတကာပညာရှင်တွေနဲ့အကုန်လုံးကျွန်တော်တို့ဒီနေပြည်တော်မှာဆီမီနာတစ်ခုပေါ့လေ workshop လို့ဟာမျိုးတစ်ခုလုပ်ဖို့ကျွန်တော်တို့အကြံပေးလိုက်ပါတယ်။ဒါပေမဲ့ရည်ရှိပြဿနာတွေရှိသေးတယ်ဆိုတော့အဲ့ဒီရည်ရှိပြဿနာရှိတဲ့အတွက်ကျွန်တော်တို့ကရခိုင်တိုင်းရင်းသားကာကွယ်ရေးတပ်တွေဖွဲ့ဖို့ကျွန်တော်တို့ဘော်ဒါကားတွေဖွဲ့ဖို့ကျွန်တော်တို့အကြံပေးပါတယ်
။ဒါပြင်ရခိုင်ပြည်နယ်ကနေတရုတ်ပြည်ဘက်ကိုတဘာဝတန်းငွေတွေတင်ပို့ရောင်းချဖို့ပြင်ဆင်နေပေမဲ့ဒေသခံရခိုင်ပြည်သူတွေနေ့စဉ်လျက်စင်မီမရတဲ့အခက်အခဲနဲ့ရင်ဆိုင်နေရတဲ့အခြေအနေတွေကိုလည်းပြောပြခဲ့တယ်လို့ဆိုပါတယ်။
gas pipeline နဲ့ပတ်သက်ပြီးတော့လေကျွန်တော်တို့တင်ပြတာတွေရှိပါတယ်။နောက် gas pipeline ရုပ်ပြ gas pipeline နောက်သူစီပွားရေးဇုံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ခိုင်ပြည်သူတွေအကျိုးရှိနိုင်ဖို့ဟိုနိုင်ငံတော်ရဲ့ဂုဏ်သိက္ခာတက်ဖို့ဆိုတဲ့ကိစ္စတွေပေါ့လေအဲ့ဒီဟာကိုတင်ပြတယ်။နောက်ကျွန်တော်တို့ခိုင်ပြည်နယ်မှာလျှက်စီမီမရဘူး။ရပြန်တော့လေမီတာခအလွန်ကြာကြီးမားတဲ့အတွက်ခိုင်ပြည်သူတွေဒုက္ခရောက်နေတဲ့အကြောင်းတွေကိုတင်ပြတဲ့အခါကျတော့သမရအနေနဲ့အဲ့ဒီဟာတည်းသူတို့အမြန်စဉ်းစားနေဆိုတော့ကြောင်းနီလန်တစ်တီချနေတယ်ဆိုတော့ကြောင်းနေပေါ့လေအခက်ခဲလေးအခက်ခဲတယ်လည်းရှိတယ်နီလန်တစ်တီလည်းချနေဆိုတော့ကြောင်းကိုပုံမလင်းလည်းပဲဝန်ခံပြီးပြောကြပါရယ
်ဟုတ်ကဲ့အခုနိုင်ငံရေးပါတီတွေကိုအခုလိုဖိတ်တာတော့ဟုတ်ပါပြီဒါပေမဲ့တစ်ဖက်မှာရုပ်ောက်ပွဲဟိုကျင်းပဖို့ကိစ္စတွေပါလေရှားရှိထားတော့တဘောကဘာမှအာမခံနိုင်သေးသေးရတော့ကောင်းကောင်းမဆက်ဆံပြရမယ်ကိုနဲ့ level ဖြစ်လာတဲ့အချိန်တဘောက NLD လိုပါတီမျိုးထားပါတော့နည်းနည်းဩဇာရှိတဲ့ပါတီတွေဖြစ်လာပြီဆိုလို့ရှိရင်တော့ဒီလိုအရေးတည်ကိုဆက်ဆံပါမလား NLD လည်းဒီကိစ္စမှာမပါဘူးလေအခုလိုဆွေးနေတာဆိုတီးကြခွဲထုတ်ပြီးဆွေးနေသလိုဖြစ်နေသလားအဲ့လိုမျိုးလေးမေကွန်ထုတ်ဆရာရှိနေလို့
အဲ့ဒါပေါ့မေကွန်ထုတ်မယ်ဆိုလဲထုတ်နိုင်တယ်ပေါ့လေအပြန်တစ်ဖက်ကလေတခြား alternative နဲ့ကြည့်ရင်လည်းကြည့်လို့ရပါတယ်ဒါပေမဲ့ကျွန်တော်တို့ကတော့ကိုယ့်ရဲ့ issue တွေကိုကျွန်တော်တင်ပြခွင့်ရှိတယ်။သူကထည့်ပြီးစဉ်းစားတယ်ဆိုရင်ကျွန်တော်တို့တော်တော်ကောင်းမြင်ပါတယ်။နောက်တစ်ဖက်ကလည်းကျွန်တော်တို့အဲ့ဒီတခြားပါတီကြီးတွေပေါ့လေ။တခြားပါတီကြီးတွေနဲ့ကျွန်တော်က relation မရှိဘူး။ relation ကိုတည်ဆောက်လဲရတာပဲ။အဲ့တော့ကျွန်တော်တို့ကိုလေးလေးစားစားတည်ဆောက်လာတဲ့လူကိုတော့ကျွန်တော်တို့က one by one ကျွန်တော်တို့ကြိုဆိုရပဲ။ဘယ်သူပဲဖြစ်ဖြစ်ပေါ့ဗျာ။ကျွန်တော်တို့ကိုကျွန်တော်ရဲ့ issue တွေကိုထည့်ပြီးစဉ်းစားပေးဖို့ခေါ်တယ်ဆိုရင်တော့ကျွန်တော်ဝန်တာပါတယ်။ NLD ပဲဖြစ်ဖြစ်ဒါသညာပဲဖြစ်ဖြစ်ပေါ့လေ။ကျွန်တော်တို့ကတော့ဆွေးနွေးကြပါတယ်။ဒါပေမဲ့ NLD ဆွေးနွေးတာဒါသညာဆွေးနွေးတာတော့ကျွန်တော်တို့မကြုံဘူးလေ။
ဒီမိုကရက်တစ်ပါတီအနေနဲ့တင်ပြဆွေးနွေးကြတာတွေကိုတော့ပါတီဥက္ကဋ္ဌကိုစားအတွင်းရေးမှူးတူဖြစ်သူဒေါ်သန်းသန်းနုကပြောပြပါတယ်
။အန်တီရိုပါတီရဲ့ဥက္ကဋ္ဌဦးသူဝေရတော့သွားပါပြောလဲဆိုတော့ဒီဆက်ပါတီကိုစားသူကအဲ့ဒီစောစောကဟိုသမရာကြီးရဲ့ဒီပြုရင်ကောင်းလေးကိစ္စတွေကိုဟိုတင်းပေါ့နော်အစတော့ကတော့ဘယ်လိုမှမသိပေမဲ့အခုနောက်ပိုင်းမှာသမရာကြီးရဲ့လုပ်ရည်တွေကိုကြည့်ပြီးတော့အခြေအနေအားရတယ်ဆိုတဲ့အကြောင်းပေါ့ဒီအစိုးရတွေဖွဲ့လာတဲ့အစပိုင်းမှာတော့ဘယ်လိုများဖြစ်မှာပါလိမ့်ဆိုပြီးအဲ့လိုသူတို့ကျမတို့အနေနဲ့စဉ်းစားမိရဆိုတဲ့အကြောင်းတော့ပြောပြတယ်။အဲပြီးရခါကျတော့အန်ဟိုဒီပေါ့အဲအဲ့မှာအကုန်လုံးဟိုဒီပူပေါင်းဆောင်ရွက်ကိုလည်းပါဝင်ပူပေါင်းဆောင်ရွက်ကိုလည်းအသိရှိတယ်ဆိုတဲ့အကြောင်းပြောတယ်။အဲ့ဒါကိုလည်းသမရရဲ့သိဝင်တာတယ်ဆိုတဲ့အကြောင်းပြောတယ်
။ဒီမိုကရက်တစ်ပါတီအနေနဲ့ပြပရောက်နေကြတဲ့အတိုက်ခံအင်အားစုတွေငင်းချမ်းစွာပြည်တော်ပြောင်းနိုင်ရေးနဲ့ black list လို့ခေါ်တဲ့နာမည်ပြည့်စင်းနဲ့မှာအဲ့ဒီလူတွေကိုထည့်သွင်းတတ်မှတ်ထားတဲ့ကိစ္စကိုလည်းရုပ်သိမ်းပေးဖို့သမရဦးသိန်းစင်ကိုတင်ပြတောင်းဆိုခဲ့တယ်လို့ဒေါ်သန်းသန်းနုကပြောပြပါတယ်။ဒီမိုကရေစီနဲ့ငြိမ်းချမ်းရေးပါတီအထွေထွေတွင်မှုဦးမျိုးညွန့်ကတော့ပြည်ရင်းငြိမ်းချမ်းရေးဖော်ဆောင်မှုကိစ္စနဲ့ပတ်သက်ပြီးတော့တင်ပြဆွေးနွေးခဲ့တယ်လို့ပြောပါတယ်။သမရအနေနဲ့တော့တင်ပြသမျှအချက်တွေကိုစိတ်ဝင်စားနားထောင်ပြီးတော့တစ်ချက်ချင်းပြန်လည်ဖြေကြားခဲ့တယ်လို့မဖြစ်နိုင်တဲ့ကိစ္စတွေကိုလည်းမဖြစ်နိုင်တဲ့အကြောင်းအခက်အခဲရှိတဲ့အကြောင်းစိတ်ရှိလက်ရှိရှင်းပြခဲ့တယ်လို့ဆိုပါတယ်။ဒီမိုကရေစီမိတ်ဆွေများဆက်ပါတီအဖွဲ့နဲ့တွေ့ဆုံစဉ်သမရနဲ့အတူပြည်ထောင်စုငြိမ်းချမ်းရေးကော်မတီဥက္ကဋ္ဌဦးအောင်မင်းစက်မှုဝန်ကြီးဦးစိုးသိန်းတို့လည်းရှိနေခဲ့ပြီးအလို့သဘောတွေ့ဆုံဆွေးနွေးကြတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။